COVID ရောဂါပိုးတွေလူနာများလာတဲ့ရန်ကုန်တိုင်းမှာအသွားလာတန်တက်ခံရမယ့်သူတွေတိုးလာတာနဲ့အမျှတည်တံ့ထားစရာနေရာအခက်အခဲရှိလာနေတာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ပိုးတွေလူနာ 4,500 ကျော်အထိရှိနေတဲ့ရန်ကုန်တိုင်းမှာ COVID ရောဂါလက္ခဏာရှိသူတွေလည်းများလာနေတာကြောင့်သီချထားတက်ခွဲနမူနာယူဖို့အခက်အခဲတွေလည်းတိုးလာနေပါတယ်။ရန်ကုန်တိုင်းတွင်းကမြို့နယ်တွေမှာဖွင့်ထားတဲ့ဖျားနာကူအခမဲ့အစည်းအဝေးတွေစီတနေ့ကိုလူနာ100ဝန်းကျင်အထိရောက်လာကြပြီးအများစုကကိုဗစ်သန္ဓေရလူနာတွေဖြစ်တယ်လို့စည်းကမ်းတာဝန်ရှိသူကပြောပါတယ်။အခုလိုအခြေအနေမှာဒီလူနာတွေကိုအိမ်မှာသာတည်တံ့နေဖို့မှာထားပြီးပြန်လွှတ်လိုက်ရတာရှိပေမဲ့တိုင်းချမ်းမာရေးနဲ့ပူးပေါင်းပြီးသန္ဓေရလူနာတွေကိုတီချထားနိုင်မှုစတင်ဆောင်ရွက်နေတဲ့အကြောင်းရန်ကုန်တိုင်းဖျားနာကူအခမဲ့အစည်းအဝေးတာဝန်ခံဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါတယ်။
ဒီနေ့ဆိုရင်လည်းဒီရန်ကုန် DDC ပေါ့နော်ဒီ isolation center ပုံစံဒီဟိုနေရာလေးတစ်ခုလုပ်တယ်တိုင်းကျမှာလူတွေလာကြည့်တာပေါ့နော်အဲ့မှာယာယီအနေနဲ့ခဏထားမယ်အနမ်းကြောက်တာတို့ဒီတန်တရားလူနာထားမယ်နေရာမျိုးပေါ့နော်ပြီးခြားခွဲထားဖို့အဲ့ဒီလူနာပြန်လည်းမလုပ်ဘူးပေါ့နော်ဒါပေမဲ့ stress ဝယ်ကိစ္စတော့လောလောဆယ်အင်းသူတွေကိုမယူဖြစ်ဘူးကိုလောလောဆယ်တော့ဖြစ်နေတယ်ပေါ့နော်တကယ်တမ်းယူရမှာပေါ့နော်ဆွတ်ကလေဒါပေမဲ့လောလောဆယ်လက်ရှိနေထားရာအိုင်တော့ကပြင်းထန်ရင်ကျွန်တော်ကအဲ့ဒီလူနာကိုစိတ်ယုံပုံမယ်စိတ်ယုံမှာလိုအပ်တဲ့ကိစ္စဆက်လုပ်မယ်ယောဂမပြင်းထန်ဘူးဒီအနံ့ကြောက်တာတစ်ခုလောက်နဲ့ဆိုရင်တော့အိမ်မှာပဲထားမယ်တီးချခွဲထားလိုက်တာပေါ့နော်ယောဂကြောက်တဲ့ဒီထားမယ်ထားပြီးတော့သူရက်ပြည့်တဲ့နေယောဂတက်တာနေတိုင်းအိမ်ပြန်လုပ်မယ်ပေါ့နော်အဲ့လိုလေတော့ကျွန်တော်လက်ရှိတော့စီစဉ်ဆွဲထားတယ်ပေါ့နော
်ကျမရင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာပေါင်း 8,500 ကျော်ရှိနေပြီးသေဆုံးသူကတော့ 182 ဦးရှိထားပါတယ်ယောဂဘိုးပျောက်ကင်းလို့စေယုံစင်ဝင်ရသူကတော့ 2,300 ကျော်အထိရှိထားပြီးဖြစ်ပါတယ်အတီးပြူလူနာနဲ့ထိတွေ့ခဲ့သူတွေအပါအဝင်ယောဂတန်တရားကြောင့်စောင့်ကြည့်ခံရမဲ့သူတွေကိုတည်တံ့ထားဖို့နေရာအခက်အခဲရှိနေတာတွေကိုအများဆုံးပြင်ဆင်ဆောင်ရွက်နေတယ်လို့စေတနာဝန်ထမ်းတာဝန်ခံကိုတီငိမ့်မင်းကပြောပါတယ
်။လက်ရှိပြင်ညာပြန်လို့ရတဲ့ဆိုတဲ့ပြည်မှန်လူနာတွေကိုဒီမှာဟိုတည်တံ့ကွာနေထားမဲ့အဖြစ်နဲ့ကျွန်တော်ဆောင်ရွက်နေရကြ။ဒီနေ့ဒါမှမဟုတ်မနက်ခင်းကမှကျွန်တော်စတင်ထားလို့ရတာမယ်ဗျ။မိုးလေးလူနာများများတွေ့ရလဲကောင်းတာပဲဗျ။ဒါလို့ဆိုတော့များများဆက်ရတော့များများတွေ့မှာပဲဗျ။တော်ရည်ရွယ်ချက်တော့ကျွန်တော်တို့ကဒီကျမ်းမာရေးပေါ်ဆောင်မှုနဲ့ဒီလို public ကြားထဲမှာမဖြစ်ပါဘူးချင်းချင်းဘုရားဒီကကြရအောင်ဟုတ်အဲ့တော့ကိုလေတခြားလို့သူတို့ထားမဲ့နေရာရောကျွန်တော်အသက်ကုန်ရှာဖွေအစိုးရဘက်ကနေအသက်ကုန်ရှာဖွေတယ်ဥစားရေးစေယုံတွေကိုလည်းကျမ်းမာရေးကောင်မှာအများဟောက်တယ်လူတွေကအမြန်ဖြစ်နေတာလောက်ဆောင်နေရတာခဏဟုတ်ယူဆနာကြီးကလည်းဗျာလက်ရှိမှာအသက်ကုန်အားချက်လုပ်နေရတဲ့ခါမှာလည်းသူတို့အိမ်နောက်တော့ဆင်းနေမှာမဟုတ်ပါဘူးအဲ့ဒါလေးကနားလေဒီခံပြီးတော့ပေါ်ပေါင်းဆောင်လို့ပဲဖြစ်တာခံနေတာပါ
ယူမာရီတာကွာရတင်းစင်တာမှာလေမနေ့တော့ကရက်ပြည့်လို့အိမ်ပြန်ခွင့်ရသူ 1,200 နီးပါးအိမ်ပြန်သွားကြပြီဖြစ်လို့လက်ရှိမှာလူ800လောက်ကိုထပ်ပြီးထည့်လို့ရနေတယ်လို့သိရပါဗျ။ထပ်တိုးချဲ့ထားတဲ့ကွာရတင်းစင်တာတစ်ခုဖြစ်တဲ့အောင်မြင့်မိုအိမ်အားမှာလည်းအသွားအလာကန့်သတ်ခံရသူတွေကိုတီချထားဖို့အမြန်ဆုံးပြင်ဆင်ဆောင်ရွက်နေပြီလို့ကိုတီငိမ့်မင်းကပြောပါဗျ။ကိုဗစ်တန်တရားလူနာတွေကိုယောဂအတီးပြုပေးနေတဲ့တခွဲဌာနတွေမှာစစ်ဆေးပေးနိုင်တဲ့ပမာဏထက်ကျော်လွန်ပြီးဆောင်ရွက်နေရလို့တခွဲခန့်အသစ်တစ်ခုထပ်ပြီးဖွင့်နိုင်ဖို့ကိုလှုံ့ဆော်နေတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်အရသိရပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးကလည်းမြန်မာနိုင်ငံမှာတွေ့ရတဲ့တခွဲအတီးပြုလူနာတွေရဲ့အနှံ့မရတဲ့လက္ခဏာရှိသူရာဂိုင်းနှုံးကိုစမ်းစစ်ရမယ်လို့ပြောထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။